ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂနဲ့ပူးရဲလှုပ်ရှားမှုအစီအစဉ်ဖြစ်မြန်မာစစ်တပ်ကနေကလေးစစ်သား55ယောက်ကိုဒီကနေ့မှပဲအုတ်ထင်းသူရဲလက်ထက်ပြန်ပြီးအာဏာလိုက်တယ်လို့စက်တင်ဘာလ9ရက်နေ့ဆိုတဲ့ကုလသမဂ္ဂကနေကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာဧပြီလမှာစတင်တော်ဝင်ယူလိုက်တဲ့ NLD အစိုးရလက်ထက်ကလေးစစ်သားတွေကိုလွတ်ပေးတဲ့ပထမဆုံးလှုပ်ရှားဖြစ်ပါတယ်။ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂနဲ့2012ခုနှစ်မှာသဘောတူလက်မှတ်ထိုးလိုက်တဲ့နောက်ပိုင်းအရွယ်မရောက်သေးတဲ့ကလေးစစ်သားအယောက်100လွတ်ပေးခဲ့ပြီးပါပြီ။ဒါအပြင်ကလေးစစ်သားတွေအဖြစ်စုဆောင်းခံခဲ့ရပြီး2012ခုနှစ်မှာလူငယ်တွေဖြစ်လာကြပြီဖြစ်တဲ့စစ်သား73ဦးကိုလည်းဒီကနေ့ပဲအုတ်ထင်းသူတွေစီပြန်ပြီးတော့အာဏာလိုက်တယ်လို့ဆိုပါရဲမြန်မာအစိုးရအနေနဲ့စစ်တပ်တွေမှာကလေးစစ်သားစုဆောင်းတာတွေရပ်တန့်တော့အောင်အသက်နိုင်ဆုံးလုပ်ကိုင်နေချိန်မှာအခုလိုလွတ်ပေးလိုက်တဲ့လို့ရတဲ့ကုလသမဂ္ဂနဲ့ပူးရဲလှုပ်ရှားမှုမှာမြန်မာအစိုးရဘက်ကဆက်ပြီးလုပ်ကိုင်နေတဲ့အပေါ်ကြိုဆိုရဲလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရနီတာဒီဆယ်လီယန်ကမှတ်ချက်ပြီးပြောဆိုပါရဲကလေးစစ်သားနဲ့အရွယ်မရောက်သေးတဲ့လူငယ်တွေကိုသူတို့ရဲ့မိသားစုနဲ့အတူဘဝတစ်ကိုပြန်ဆောင်နိုင်ဖို့လူမှုစီးပွားပြန်လည်ဝင်ဆက်ပေါင်းစည်းစီမံချက်အစီအစဉ်ကနေအကျိုးကျေးဇူးတွေရလာမယ့်အပြင်ပညာသင်ကြားရေးနဲ့တက်မွေးမှုတင်နာတွေကိုရမကမိသားစုဝင်ငွေတိုးလုပ်ငန်းတွေကိုလည်းလှုပ်ကိုင်ခွင့်ရရှိကြမှာဖြစ်ပါတယ်။